မြန်မာနိုင်ငံရောက်နေတဲ့ပုရဟန်းမင်းကြီးနဲ့ဗုဒ္ဓဘာသာဆရာတော်ကြီးတွေတွေ့ဆုံပွဲမှာတော့ဘာသာရေးကိုအခြေခံတဲ့အကြံဖတ်မှုတွေကိုဟန်တာပြီးတော့ဘာသာရေးမှာမေတ္တာတရားနဲ့ငြိမ်းချမ်းရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကမှင်ကြားခဲ့ကြပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ Catholic Christian သာသနာပိုင်ပုရဟန်းမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဗုဒ္ဓဘာသာဆရာတော်ကြီးတွေနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ရတဲ့ဖြစ်ပါတယ်။ဒီသတင်းပြည်စုံကို View မြန်မာပိုင်းသတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်
။အမုန်းတရားကိုဟန်တာပြီးအကြမ်းဖက်မှုမဖြစ်စေဖို့နဲ့ငြိမ်းချမ်းရေးကိုအခြေတည်ကမြစ်တာရှိထားဆောင်ရွက်ကြဖို့ဆရာတော်တွေကမိန့်ကြားသွားခဲ့ကြပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကတော့ဘာသာရေးကိုအခြေခံပြီးအကြမ်းဖက်မှုဖြစ်စေတဲ့အကြောင်းရင်းနဲ့အမုန်းစကားတွေနဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအနေနဲ့စူးစမ်းဟန်တာဆောင်ရွက်နေရတာနဲ့ပတ်သက်ပြီးအခုလိုမိန့်ကြားသွားတာပ
ါယနေ့ကမ္ဘာတွင်ဘာသာရေးယုံကြည်မှုကိုအမိတက်လျက်အစွန်းရဝါဒနဲ့အကြမ်းဖက်ဝါဒတို့ပေါ်ထွန်းနေခြင်းမှာလွန်စွာဝန်းနေပွေကောင်းလာပါတယ်ကိုယ်ကိုယ်ဟာဘာသာများသည်လူသားကောင်းကျိုးချမ်းသာကိုညွှန်ပြကြသောကြောင့်အဆိုပါအကျမ်းဖက်ဝါဒနှင့်အစွန်းရောက်ဝါဒများသည်ဘာသာရေးယုံကြည်အားကိုးမှုကျင့်သုံးမှုကိုအခြေခံသည်ဟုယနေ့တို့ယူဆလက်ခံခြင်းမရှိပ
ါပုံဟန်းမင်းကြီးကတော့လက်တလုံးမြန်မာနိုင်ငံမှာဒါမကတကဘာလုံးမှာပါလူသားတိုင်းဟာတရားမျှတမှုကိုလိုအပ်နေတာမို့ငြိမ်းချမ်းရေးကိုရှေ့ရှုနိုင်ဖို့လိုအပ်နေသေးတယ်လို့မိန့်ကြားသွားခဲ့ပါတယ
်။ Nel salutare tutti voi esprimo il mio particolare apprezzamento per la presenza
ငြိမ်းချမ်းရေးနဲ့လူသားတိုင်းအတွက်တရားမျှတခြင်းလူကုန်ဒိက္ခကိုလေးစားတန်ဖိုးထားဖို့တပည့်တော်တို့မှတာဝန်ရှိပါတယ်။ဒါဟာမြန်မာနိုင်ငံမှာသာမကတကဘာလုံးမှာလိုအပ်နေတာပါ။
ပုံရဲမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတကာအတိုင်းဝိုင်းကအာယုံစိုက်နေကြတဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်ကပရိပခ္ခတွေနဲ့ပတ်သက်လို့ပြောဆိုကြလိမ့်မယ်လို့အများကမျှော်လင့်နေကြပေမဲ့လေပုံရဲမင်းကြီးကတော့သူ့ရဲ့မိန်ကုံးမှာတိုက်ရိုက်ရညွန့်ပြောဆိုတာမျိုးမရှိခဲ့ပဲတင်းမြတ်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းသွားခဲ့တာပဲရှိခဲ့ပါတယ်
။ In ogni epoca l'umanità sperimenta ingiustizie momenti
ခေတ်ကာလတိုင်းမှာလူသားတွေမှာမတရားမှုပြိပခဖြစ်မှုမညီမျှမှုတွေရင်ဆိုင်နေရပါတယ်တပည့်တော်တို့ခင်မှာလဲဒါတွေဟာပို့ပြီးတော့များလာနေပါတယ်ဤပညာတွေတိုးတက်လာသလိုပြိပခဖြစ်မှုဆင်းရဲမွဲတေမှုဖိနှိပ်မှုတွေရဲ့ဒဏ်ရာတွေလည်းပို့များလာပါတယ်ဒီဒဏ်ရာတွေပျောက်ကင်းဖို့ကတနာကျင်နာခြင်းနဲ့မေတ္တာတရားအခြေခံပြီးတော့အပြန်အလှန်နားလည်မှုနဲ့လေးစားမှုကအရေးကြီးပါတယ
်ကိုယ်ဝယ်ယုံကြည်သူတွေကိုလမ်းညွန်ပြသနိုင်ဖို့အတွက်ကသက်ဆိုင်ရာဘာသာဝင်အကြီးအကဲတွေကလက်ညွှတ်ရမှာဖြစ်ကြောင်းလဲနိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌဗမောဆရာတော်ဖျားကြီးကလက်ညွှတ်သွားခဲ့ပါတယ်
။ကိုယ်ခွေရတော်ကိုယ်ခွေရဘာသာအယူဝါဒဤမူရင်းတင်ကြားချက်များကိုသုံးသပ်ကိုယ်ခွေသူတို့ကမိမိတို့ရဲ့ဆန္ဒဒေါသဗေဟာမောဟဟူသောအဂတိတရားတို့နှင့်ရောနှောလျက်ဒီပြန်ဖန်တီးကြသောကြောင့်ဒါလျင်အကျမ်းပဲမှုနှင့်အစွန်းရောက်မှုတို့ဖြစ်ပေါ်လာရသည်ဟုကျွန်ုပ်တို့ယုံကြည်ထားပါသည်တို့ဖြစ်ပါ၍ကျွန်ုပ်တို့ဘာသာရေးခေါင်းဆောင်များအားလုံးသည်မိမိတို့၏ဘာသာဝင်များအားဘာသာတရား၏လမ်းညွှန်ချက်ကိုအစစ်အမှန်များကိုအဂရိတရားမလိုက်စားပဲတင်ကြားပေးရမည်တာဝန်ရှိပါသည
်ပုံဟန်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာ28ရက်နေ့ကစလို့30ရက်နေ့အထိ၄ရက်တာကြာမြင့်မှာဖြစ်ပြီးနိုင်ငံတော်အကြီးအကဲတွေအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့လူပေါင်းထောင်ချီတက်ရောက်တဲ့ပုံဟန်းမင်းကြီးရဲ့ဝိပုစုတောင်းပွဲအခမ်းအနားကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ဒီမြန်မာနိုင်ငံခီးစဉ်ပြီးရင်တော့ဂျာတာပရီနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါရှင်